ပုံမူပုံမင်းလင်းလာမဲ့ခေတ်မှာအမှုပညာအတတ်ပညာတွေပုံမူတိုးတက်အောင်မြင်မယ်လို့မျှော်လင့်နေကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမနေ့ဧပြီလ3ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့2014ခုနှစ်နဲ့2015ခုနှစ်တို့အတွက်မြမရုပ်ရှင်စုပေးပွဲကိုတဝင်းလွှာပေးဖို့ပြောကြားခဲ့ပါတယ်ဒီနှစ်အတွက်တရုတ်ဆောင်ထူးချွန်စုတွေကတော့ပြည်သက်တွေမျှော်လင့်ထားတဲ့တရုတ်ဆောင်တွေရရှိခဲ့တယ်လို့မျှော်လင့်မထားတဲ့သူတွေလည်းရရှိခဲ့ကြတာပါပြည်စုံကိုကိုဇော်ဝဲနိုင်ကတင်ပြပေးပါလိမ့်မယ
်အခုရုပ်ရှင်ထူးချွန်စုပေးပွဲဟာ2014ခုနှစ်နဲ့2015ခုနှစ်နှစ်နှစ်စာအတွက်ပေးရတာဖြစ်ပြီးရန်ကုန်မြို့ရှင်စောပုလားမှာရှိတဲ့မြမာ event park မှာကျင်းပခဲ့တာဖြစ်ပါတယ်လူလူကရွေးကောက်တင်မြှောက်ထားတဲ့ NLD အစိုးရတက်လာပြီးရပိုင်းအတွက်မှာကျင်းပတာဖြစ်ပြီးရုပ်ရှင်အတိုင်းဝိုင်းနဲ့တရုတ်ဆောင်တွေအပြင်နိုင်ငံရေးလောကကအထင်ကရပုံကိုယ်တွေပါတက်ရောက်တာကိုတွေ့ရပါတယ်ဒီရုပ်ရှင်ထူးချွန်စုပေးပွဲကို NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ပြီးရုပ်ရှင်တရုတ်ဆောင်ထွန်းအင်ဒွာဘိုကအခမ်းအနားအစမှာဖတ်ကြားပြခဲ့ပါတယ
်။လာမယ့်2020ခုနှစ်မှာမြမရုပ်ရှင်ရဲ့စက်တန်းအနှစ်တရာပြည့်တော်မှာဖြစ်ပါလေ။ပထမဆုံးရုပ်ရှင်ဖြစ်တဲ့မြစ်တာနဲ့ဆိုတာဇက်ကားကနေစပြီးအခုခေတ်မြမကမြန်စီပါမောင်ဇက်ကားအဆုံးဖြတ်တန်းလာခဲ့ရတဲ့ဒီလမ်းတစ်လျှောက်အတွေ့အကြုံတွေ၊စိန်ခေါ်မှုတွေ၊အောင်မြင်မှုတွေနဲ့သင်တန်းစာတွေအမျိုးစုံတွေ့ကြုံခဲ့ရပါပြီ။အခုလိုပုံမပွင့်လဲလာတော့မဲ့ဖြစ်မှာရုပ်ရှင်လောကတစ်ခုလုံးအမှုပညာရောအတတ်ပညာပါပုံမတိုးတက်အောင်မြင်လာကြမယ်လို့မျှော်လင့်မိပါတယ်။
ရုပ်ရှင်ဆိုတာဟာအမှုပညာတွေထဲမှာလူလူအကြောင်းကိုအထိုးဖောက်နိုင်ဆုံးနဲ့လူအများအပေါ်ဩဇာအရှိဆုံးဖြစ်ကြောင်းပြောင်မြောက်တဲ့ရုပ်ရှင်အမှုပညာလက်ရာတွေဟာလူတွေရဲ့နှလုံးသားတွေအပေါ်နှစ်ပေါင်းများစွာလွှမ်းမိုးကြံရစ်ကြောင်းဒေါန်ဆန်းစုကြည်တဝန်လာထဲမှာထည့်သွင်းဖော်ပြထားပါတယ်။ဒေါန်ဆန်းစုကြည်တဝန်လာကိုဖတ်ကြားပြခွင့်ရတဲ့အတွက်ဂုံယူဝမ်းတာမိကြောင်းထွင်တော်ဘုက VOA ကိုပြောပြပါတယ
်။အရင်ဂုံယူဝမ်းတာပါတယ်ရှင်။အမေကဒီမောက်ဒီဟာလေးဖတ်ဖို့အတွက်လည်းကိုစရာတော့တစ်ဆင့်ဒီမောက်ဒါလေးအလုတ်ခိုင်းတာပေါ့နော်။ဆိုရဲကဒီမောက်အရင်ကိုဝမ်းတာပါတယ်။အရင်လည်းဂုံယူပါတယ်။
မြမရုပ်ရှင်စုပွဲကိုအရင်ကတနေ့နောက်ကျပြီးမှကျင်းပလေရှိခဲ့တာကြောင့်အခုနှစ်ကစပြီးနောင်လာမယ့်နှစ်တင်မှာတနေ့တခါပုံမှန်ကျင်းပသွားနိုင်ရေးဆိုတဲ့ရွေချက်နဲ့အခုနှစ်မှာနနစ်စာအတွက်တပြိုင်တည်းကျင်းပခဲ့ခြင်းဖြစ်ကြောင်းရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလိုမင်းကပြောပါတယ်
။ဒီနေ့ကျွန်တော်တို့အကယ်ဒမီကတနေ့နောက်ကျနေရတော့ဒီတနေ့မှာတော့နနစ်စာပေါင်းပေးလိုက်မှနောက်နှစ်တင်မှာတနေ့ရှင်းပါလေ။အဲ့ကြောင့်ဒီနေ့မှာကျွန်တော်တို့ဂျင်းနဲ့ကြက်တဲ့ခက်ခဲချားတဲ့ကောင်တွေဖြစ်စီအောင်ပေါ်ပြီးပြည့်တဲ့ဒီဇင်ဘာ31ရက်ဒီနေ့ရုပ်ရှင်ကားကိုဖေဖော်ဝါရီနောက်ဆုံးပတ်လောက်မှာပြီးနိုင်တဲ့အချိန်မျိုးဖြစ်သွားမှာပေါ့
ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သူ့အနေနဲ့ယူဆကြောင်းထွန်းရွာဘိုကပြောပါတယ
်အဲ့ဒါလှုပ်လိုက်တာမှန်တယ်လို့ကျွန်မထင်ပါတယ်နောက်နှစ်ဒီကြာလို့ရှိရင်သူကတနစ်စာတနစ်စာ up to date ဖြစ်သွားတော့ပြည့်တဲ့များလည်းမျော်လင့်ရတာပို့ပြီးတော့စိတ်ဝင်စားရှိလာတာပေါ့နော
်အစိုးရတဲ့လက်ထက်မှာပုံမလွတ်လပ်ခွင့်ရပြီးတရားဥပဒေစိုးမိုးမှုရှိလာမှာဖြစ်တဲ့အတွက်ဈေးကွက်အတွင်းမတမာမှုတွေဖြစ်နေတာတွေလည်းပပျောက်သွားမယ်လို့မျှော်လင့်ကြောင်းလည်းဆက်ပြောပါတယ
်။ပုံမလွတ်လပ်ခွင့်ရလာတော့မယ်ဆိုတာတော့တည်ကြပါတယ်။အဓိကကတော့ကျမတို့အမှုရလောကတစ်ခုလုံးမြည်တည်နေရတာဈေးကွက်ပေါ့ရှင်။အဲ့ဈေးကွက်ကတော့သခိုးဈေးကွက်ကလေးကပိုကြီးမားနေတော့တရားဝေစုံမှုမရှိတဲ့အခါမှာတော်တော်လေးကိုအဆင်ပြေလာမယ်လို့မျှော်လင့်ကြပါတယ်။ဒါတလောကလုံးရဲ့မျှော်လင့်ချက်ပါ
။ရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းကလည်းအစိုးရတဲ့လက်ထက်မှာဖန်တီးမှုအားကောင်းပြီးတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။
ဒီအနောက်ဘက်တွေပို့လွတ်လပ်ပြီးတော့ပို့ထန်ပြီးနိုင်လာမယ်တတိကျတဲ့တိုးတက်မှုတွေဆက်လာနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲဒီလိုပဲကျွန်တော်တို့ပညာရှင်တွေဘက်ကလည်းဒီဆိုးရွားနဲ့ပေါင်းပြီးတော့နိုင်ငံအတွက်ဖိုက်တန်နဲ့တာဝန်တွေယူရနိုင်မယ်လို့ယုံကြည်ပါတယ်
2014ခုနှစ်အတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်စုကိုပြည်တည်ဦးအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကိုခိုင်တင်ကြည်အကောင်းဆုံးအမျိုးသားဇက်ပုတ်စုကိုဇင်ဝိုင်းအကောင်းဆုံးအမျိုးသမီးဇက်ပုတ်စုကိုဝုံမုံရွှေရည်နဲ့အကောင်းဆုံးဇက်ကားစုကိုကောင်းကျိုးကိုနိုင်တီစေမင်းဇက်ကားတို့အပြင်တခြားပညာရှင်စုတွေကိုလည်းချီးမြှင့်ခဲ့ပါတယ်2014ခုနှစ်အတွက်အကောင်းဆုံးဒါရိုက်တာစုကိုတော့ချီးမြှင့်ခဲ့ခြင်းမရှိပါဘူး2015ခုနှစ်အတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်စုကိုတော့နေတိုးအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကိုဖူဖွေးအကောင်းဆုံးအမျိုးသားဇက်ပုတ်စုကိုဘီလူဝအကောင်းဆုံးအမျိုးသမီးဇက်ပုတ်စုကိုတက္ကသိုလ်ဂွမ်ဘုံအကောင်းဆုံးဒါရိုက်တာစုကိုဝိုင်းတို့ကရရှိသွားကြတာပါအခုနှစ်အတွက်ရုပ်ရှင်ထူးချွန်စုပေးပွဲအခမ်းအနားကို NLD ပါတီရဲ့နာယကကြီးဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးနဲ့မြမရုပ်ရှင်အစည်းအရုံးရဲ့နာယကဗိုလ်ကလေးတင်အောင်တို့ကပူးတွဲဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ